Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2023ခုနှစ် March 18ရက်နေ့တောက်ကြနေ့မနက်ဖြန်ရေဒီယိုရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြောင်နဲ့အတူပြောပြပေးမှာပါအမေရိကန်ထောက်လှမ်းရေး drone ကိုရုရှားတိုက်လေရင်ကနေပြီးတော့နှောက်ရှက်တာကိုပြတယ်ဗီဒီယိုကိုအမေရိကန်စစ်တပ်ကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာကြီးမားတဲ့လူသားစာနာမှုအကျက်တဲတွေကျုံနေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ရ ेंजर ဒုက္ခတွေတွေနေရပြန်ရေးအတွက်ကုလသမဂ္ဂဟာစံနှုန်းနှမျိုးနဲ့ချင့်သုံးနေတယ်လို့ဆွဆွဲမှုတွေထွက်ပေါ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမိုးကြောင်ရေး
โอเคပါခင်ဗျာအဲ့ဒီလိုထူကြတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ
ဒီအာနာသိန်းဆိုရဟာနိုင်ငံတကာဥပဒေအရဆိုရင်ဆေးရသွားကောင်းတွေဖြစ်နေပြီလေသူတို့ရဲ့ခွင့်ပြုချက်ပေါင်းလဲကိုဝင်လိုက်တယ်ဆိုတာနဲ့သူတို့နဲ့အပေါင်းပါတီဖြစ်သွားမှာ
စစ်ကောင်စီကနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေပြဋ္ဌာန်းပြီးနောက်နိုင်ငံရေးပါတီတွေအတွင်းနဲ့နိုင်ငံရေးပါတီတွေအကြားမှာကွဲလွဲမှုတွေရှိလာနေပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြောင်းမနေနိုင်တဲ့ကလေးအရေးအတွက်ဒီပုံများလာနေပါတယ်စတဲ့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့ထောက်သွေးတဲ့ American Florida မှာလူကြီးတိုးပွားလာနေတဲ့အကြောင်းသတင်းဆောင်ပါစတဲ့ကမ္ဘာနဲ့မြန်မာကသတင်းဆောင်မှတွေဥစွာတင်ဆက်ပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမရေးအစီအစဉ်တိုင်းရင်းသတင်းလွှာတွေကိုဒီကနေ့ဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့တကင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူပြောပြမှာပါခင်ဗျာ
။ပင်လယ်နဲ့ဒေသတွေမှာ American ထောက်လှမ်းရေး drone ယာဉ်ကို Russian စစ်လေယာဉ်ကနေပြီးတော့ဂျာဖြတ်နှောက်ရှက်တဲ့ video ကို American စစ်တပ်ကကြေသပတေးနေမှာထုတ်ပြန်လိုက်ပါတယ်။ဒီ video ထဲမှာ American away team drone MQ-9 အနောက်ကို Russia တိုက်လေယာဉ် SU-27 ကအနောက်ကနေပြန်တန်းလာပြီးလေယာဉ်စီတွေကိုဖောက်ချပြီးအပေါ်ကနေကြော့တက်သွားတာကိုမြင်ရပါတယ်။နောက်ထပ် SU-27 လင်းတစ်စင်းကလည်းအလားတူ American drone တွေကိုချင်းကပ်လာတာတွေ့ရပြီးတဲ့နောက်မှာဗီဒီယိုဟာခဏပြတ်သွားပါတယ်။ဒါဟာရုရှားတိုက်လေယာဉ်နဲ့ American drone တိုက်မိတာကြောင့်ဒဲ့ရိုက်ကူးမှုပြတ်သွားတာလို့ American စစ်တပ်ကပြောပါတယ်။ဗီဒီယိုပြန်ပြီးရချိန်မှာတော့ drone ရဲ့ပန်းကာတစ်ခုပွေသွားတာတွေ့ရပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီး American ကာကွယ်ဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ဝန်ကြီးတို့ဆက်သွယ်ပြောကြားပြီးနောက်တစ်နေ့မှာပဲ American ကဒီဗီဒီယိုကိုထုတ်ပြန်လိုက်တာပါ။အမေရိကန်ပြည်ထောင်စုကနိုင်ငံတကာရေပိုင်နဲ့ဆိုင်ရာဥပဒေကနေခွင့်ပြုထားတဲ့နယ်နိမိတ်အတွင်းပြန်တမ်းမှုတွေကိုဆက်လုပ်မှာဖြစ်တယ်လို့ရုရှားအနေနဲ့လည်းသူတို့ရဲ့စစ်လေယာဉ်ကိုကျွမ်းကျွမ်းကျင်ကျင်နဲ့အနေကင်းကင်းပြန်ဖို့တာဝန်ရှိတယ်လို့ဝန်ကြီးအော့စတင်ကသတင်းတောက်တွေကိုပြောပါရယ်။ဒါအောက်တိုဘာလကစပြီးနှစ်နိုင်ငံကာကွယ်ဝန်ကြီးနှစ်ဦးပထမဆုံးဆက်သွယ်ပြောကြားတာလည်းဖြစ်ပါရယ်။အချိန်ထဲမှာပဲ NATO မဟာမိတ်နိုင်ငံတွေထဲမှာပိုလန်ကပထမဆုံးယူကရိန်းကိုဂျက်တိုက်လေယာဉ်နဲ့မကြာခင်ရက်တွေအတွင်းမှာပဲပေးပို့တော့မှာဖြစ်ပါရယ်။ဒီဂျက်တိုက်လေယာဉ်တွေကဆိုဗီယက်လုံ MiG-29 ဂျက်တိုက်လေယာဉ်တွေဖြစ်ပါတယ
်တောင်ကိုရီးယားနဲ့ဂျပန်ထိပ်သီးခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲအပြီးနှစ်နိုင်ငံဆက်ဆံရေးကဏ္ဍအသစ်တရက်ကိုထူထောင်နိုင်ခဲ့တယ်လို့ဂျာတာပရင်းနေကကြေညာခဲ့ပြီးရပ်ဆိုင်းနေတဲ့နှစ်နိုင်ငံခေါင်းဆောင်တွေပုံမှန်အပြန်အလှန်ခီးစဉ်တွေပြန်လည်စတင်ဖို့နဲ့ကာလရှည်ကြာတင်းမာနေတဲ့ကုန်သွယ်ရေးဆိုင်ရာပြဿနာတွေနဲ့အခြားပြဿနာတွေကိုဖြေလျှော့ဖို့သဘောတူညီခဲ့ကြပါတယ်တောင်ကိုရီးယားသမ္မတယွန်ဆုယိုးနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ရဲ့ဒုက္ခမှာပြုလုပ်တဲ့ရှားပါတဲ့ထိပ်သီးစီနေပွဲမှာအခုလိုပြန်လည်ပူးပေါင်းဆောင်ရွက်မယ့်အကြောင်းကြေညာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုယိုးနဲ့ဂျပန်ခီးစဉ်ဟာဆန္ဒတာအတွင်တောင်ကိုရီးယားသမ္မတတူဦးရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ဝန်ကြီးချုပ်ကီရှိတာနဲ့တွေ့ဆုံမှုကပြဿနာတွေပြည်နေတဲ့သူတို့နိုင်ငံဆက်ဆံရေးခီးလမ်းမှာမှတ်တိုင်သစ်တစ်ခုထူထောင်နိုင်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောဆိုခဲ့သလိုဂျပန်ဝန်ကြီးချုပ်ကလည်းအနာဂတ်စာမျက်နှာသစ်ကိုစတင်လိုက်ပြီလို့ပြောဆိုပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဌာနရဲ့အဆိုအရဂျပန်ဟာတောင်ကိုရီးယားအပေါ်ချမှတ်ထားတဲ့စီမီကွန်တာတာတင်ပို့မှုကန့်သတ်ချက်တွေကိုရုပ်သိမ်းပေးဖို့သဘောတူခဲ့ပြီးတခါအပြန်အလှန်အနေနဲ့တောင်ကိုရီးယားဘက်ကလည်းကမ္ဘာကုန်သွယ်ရေးအဖွဲ့ကိုဂျပန်နဲ့ပတ်သက်လို့တိုင်ကြားထားချက်ကိုရုပ်သိမ်းသွားမယ်လို့ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုဟာနိုင်ငံရေးချအဂတိတိုက်ဖြတ်ရေးဆောင်ရွက်ချက်တွေ၃နှစ်ဇက်တိုက်ကြာဆင်းရာကနေမနစ်ကတော့ပြန်ပြီးတက်လာခဲ့တယ်လို့ နိုင်ငံတကာအားလုံးလိုက်စားမှုဆန်ရဆောင်ကြည့်တဲ့ TRIS International အဖွဲ့နောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။နိုင်ငံရဲ့ချားအားလုံးလိုက်စားမှုတိုက်ဖျက်ရေးအတွက်ဥပဒေတွေထုတ်ပြန်တားဆီးဖို့တောင်းဆိုရှိတဲ့ American တရားရေးဌာနနဲ့ငွေကြေးဈေးကွက်ဆန်ရထိန်းချုပ်မှုကော်မရှင် SEC တို့က2022ခုနှစ်ထဲမှာအရင်းယူမှုစုစုပေါင်း17ခုလောက်တာတွေ့ရပြီးဒါဟာ2021ကတည်းကဆန်ရတိုးမြင့်လာတာလို့ဖော်ပြပါတယ်။2021မှာတော့8ခုပဲရှိတာပါ။ TRIS International အဖွဲ့ဟာစီးပွားရေးလုပ်ငန်းတွေအဂတိတိုက်ဖျက်ရေးဥပဒေလိုက်နာစေဖို့အတွက်အကူအညီပေးနေတာဖြစ်ပါတယ်။နိုင်ငံရေးချားအဂတိမှုလို့ဆိုရမှာနိုင်ငံရေးချားအစုအတာဝန်ရှိသူတွေကိုဖြစ်စေတခြားနိုင်ငံကစီးပွားရေးကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေကိုဖြစ်စေလက်ပေးမှုကိုပြောဆိုလိုပါတယ်။ American တရားရေးဌာနနဲ့ SEC Commission တို့က1989နိုင်ငံရေးချားအောက်ရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပြီးတော့ဒီဥပဒေကြ American Stock Share ဈေးကွက်မှာအယောင်းဝယ်လုပ်တာဖြစ်စေ American နိုင်ငံမှာတခြားနိုင်ငံခြားကုမ္ပဏီတွေလာရောက်လုပ်ကိုင်မှုကိုဖြစ်စေဒီဌာနနှစ်ခုကကြီးကြပ်ကင်တွေရတာဖြစ်ပါတယ်။အကြခင်နှစ်တွေအတွင်းဒီဌာနတွေကလှုပ်ဆောင်မှုတိတ်မရှိခဲ့ပေမဲ့မနစ်ကတော့ဒီဌာနတွေကနေအရေးယူမှုတွေတိုးလာတယ်လို့ TRIS International ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။
ထိုင်းနိုင်ငံမှာရာဇဝတ်မှုနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်တဲ့တရုတ်နိုင်ငံသားထောင်ကနန်းကိုတရားမဝင်ပြည်ဝင်ခွင့်ပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိအယောက်တရာကျော်လောက်ဟာလာမယ့်သတင်းပတ်အတွင်းမှာလက်ပေးလက်ယူမှုဆန်ရဆွဆွဲချက်နဲ့တရားရင်ဆန်ရဖို့ရှိနေပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုအရေးယူဖို့ရဲတပ်ဖွဲ့ကပေးပို့ထားတဲ့စာရင်းတွေထဲမှာအစင်းမြင့်ရဲအရာရှိကြီးအ ਨੇ ဆုံးတယောက်ပါဝင်တယ်လို့ဆိုပါတယ်။ကြီးသွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအိမ်ချမ်းမြေရင်းနှီးမြှုပ်နှံမှုတွေနဲ့ညဘက်အပန်းဖြေဖျော်ဖြေလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေရဲ့တရားမဝင်ငွေတွေပါဝင်နေတာကိုတားဆီးဖို့ထိုင်းအာဏာပိုင်တွေကကြိုးပမ်းနေချိန်မှာပဲအခုလိုအရေးယူဖို့ဖြစ်လာတာပါထိုင်းနိုင်ငံမှာမနေ့ကဒေါ်လာတန်းချီငွေကြေးခဝါချတယ်လို့ဆွဆွဲခံခဲ့ရတဲ့တရုတ်ရာဇဝတ်ဂိုင်းကောင်းဆောင်တူဟောင်းကိုဖမ်းဆီးလိုက်ချိန်မှာဥပဒေကိုလက်တလုံးကြားလုံနိုင်ခဲ့တဲ့တရုတ်ရဲ့ငွေကြေးစွမ်းပကားကိုထိုင်းလူတို့ကတုံ့လောက်ခဲ့ကြပါတယ်။သူဟာတရုတ်နိုင်ငံသားအဖြစ်ကနေထိုင်းအမျိုးသမီးရဲအရာရှိကြီးတူနဲ့လက်ထပ်ပြီးထိုင်းနိုင်ငံသားအဖြစ်ပြောင်းလဲခံယူထားတာပါ။သူအောင်ကိုမူရေးဆေးဝါးရောင်းဝယ်ဖောက်ကားမှုငွေကြေးခွာချမှုလောင်းကစားနိုင်ငံတကာရာဇဝတ်ဂိုင်းတွေနဲ့ဆက်သွယ်မှုအကျဉ်ပြတ်အရာရှိကြီးတွေနိုင်ငံရေးသမားတွေနဲ့ဆက်သွယ်မှုတွေကနေဆွဲချက်တင်ထားပြီးဇင်ကန်ကားတွေဂျက်တိုက်လေယာဉ်တွေနဲ့ငွေသားစုစုပေါင်းဒေါ်လာတန်း90နီးပါးအပါအဝင်သူရဲ့ပိုင်ဆိုင်မှုတွေကိုရက်တပ်ဖွဲ့ကသိမ်းဆီးခဲ့ပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာတိတ်ကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲရင်ဆိုင်နေရတဲ့အတွက်ထိရောက်တဲ့နီးလန်းတွေတုံးပြီးတော့ဖြည့်ရှင်းချဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကကုလသမဂ္ဂမှာပြောကြားလိုက်ပါတယ်
။ We have a situation where the crisis has precipitated a huge humanitarian crisis.
မြန်မာနိုင်ငံမှာကျုံနေရတာကတိတ်ကိုကြီးမားတဲ့လူသားစာနာမှုအကျက်တဲဖြစ်ပါတယ်။ကျုံနေရတဲ့ပြဿနာကလည်းဘက်ပေါင်းစုံပါ။နိုင်ငံရေးအကျက်တဲ၊လူခွင့်ရေးအကျက်တဲ၊လူသားစာနာမှုဆိုင်ရာအပြင်လူမှုစီးပွားအကျက်တဲတွေကိုပါကျုံနေရတာပါ။ဒါကြောင့်အခုချိန်မှာဘာလို့တင့်တယ်လဲဆိုတော့လူသားစာနာမှုအကူအညီလိုအပ်တဲ့ပြည်သူတွေကိုအထူးအဆုံးနှီးလန့်တဲ့အကူအညီဖြည့်ရှင်းသွားနိုင်မှုဖြစ်ပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂထရီညီလာခံမှာချက်တပရင်းတွေကအစိုးရခန်းစာတင်ပြပြောဆိုခဲ့ပြီးတဲ့နောက်မှာညီလာခံအထက်မှာသတင်းတောက်တွေကိုအခုလိုပြောလိုက်တာဖြစ်ပါတယ်။အခုချိန်မှာလူသားစာနာမှုအကူအညီလိုအပ်နေသူတွေအတွက်ဒေသရင်းတိုက်ပွဲတွေကြောင့်အကူအညီတွေရောက်ဖို့ခက်ခဲနေတာဖြစ်ပြီးဒီအကူအညီတွေရောက်အောင်ဖြစ်နိုင်တဲ့မြတ်ညီလန်းအားလုံးတုံ့သွားဖို့လဲအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။မြန်မာနိုင်ငံကတော့အတိတ်ပဲရှိတဲ့တော်ရောက်မှုမျိုးဖြစ်မလာသေးပြန်သွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံလက်ရှိရှောင်လန်းနေတဲ့လမ်းကြောင်းအပြောင်းအလဲမဖြစ်သေးရသွားမှာမဟုတ်ပေမဲ့လက်လျှော့မှာတော့မဟုတ်ဘူးလို့လည်းပြောပါရယ်စစ်တပ်အာဏာသိမ်းတဲ့3နှစ်ထက်ရောက်လာနေပြီဖြစ်တဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကအစိုးဆုံးအခြေအနေကိုရောက်နေတာဖြစ်ပြီးအာဏာသိမ်းစစ်တပ်ရဲ့ရစ်စစ်တဲ့ဖိနှိပ်မှုတွေကြားကပဲနိုင်ငံတလွှားမှာပြည်သူတွေဟာအကြမ်းမဖက်တဲ့နေရောလက်နဲ့ကန်ဆွဲတဲ့နှီးတွေပါချေချေပြက်ပြက်ခုခံတွန်းလှန်နေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကကုလ
အထွေထွေညီလာခံမှာတင်ပြခဲ့တယ်လို့လဲကုလအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကကြာစာပြင်းနေရုံချုပ်တင်စားရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးမှာကုလသမဂ္ဂအနေနဲ့စံနှုန်း ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းမှုမစ္စတာရမန်နတန်ဘလာခရစ်နန်ရဲ့ယုံတွင်းတင်ပြချက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနေရာပြောင်းရေးရှေ့ပြေးစံသပ်စီစဉ်မှာပူးပေါင်းပါဝင်ဆောင်ရွက်နေတယ်လို့ဖော်ပြထားပြီးတစ်ဖက်မှာလည်း UNHCRရဲ့စမ်းစစ်အခဲဖြတ်ချက်တွေအရလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေဟာဒုက္ခသည်တွေအတွက်ဘေးကင်းပြီးရေရှည်တည်တဲ့ခိုင်မြဲတဲ့နေရာပြန်ဖို့လောလောဆယ်မှာမဖြစ်နိုင်သေးဘူးလို့သုံးသပ်ဖော်ပြထားပါတယ်။တပြိုင်နက်တည်းမှာပဲဘနာနျူးသတင်းဌာနကိုပြောဆိုချက်မှာတော့ UNHCRအနေနဲ့ဒီရိုဟင်ဂျာတွေနေရာပြန်ရေးပြန်လို့တဲ့ဘင်္ဂလားဒေ့ရှ်ရောက်ဂျိုရင်ဂျာတထောင်ကျော်လောက်ကိုနေရာပြ
ကိုဖမ်းဆီးရေးဆက်လက်ဆိုင်ငံထားဖို့အတွက်ပါကစ္စတန်နိုင်ငံလာဟိုအထက်တရားရုံးကချက်တပရင်းနဲ့မှအမိန့်ချလိုက်ပါတယ်။သူ့ကိုဖမ်းဖို့စူးစမ်းနေတဲ့ရဲတွေကြောင့်မြို့တော်တွင်မှဆန္ဒပြမှုတွေနဲ့တင်းမာမှုတွေလည်းလျော့ပါသွားပုံရပါတယ်။အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းခမ်းကိုဖမ်းရမယ်တတ်မှတ်ချိန်နိုင်ရဲ့အနေငယ်အလိုမှာပဲတရားရုံးကတောက်ကြံနေတဲ့အချိန်ထပ်ပေးလိုက်တာဖြစ်ပြီးသူ့အမှုအတွက်သူ့ရှေ့နေနဲ့ပါဆွေးနွေးဖို့ပြောကြားခဲ့တာဖြစ်ပါတယ်။
ကွန်ပျူတာနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Microsoft ကုမ္ပဏီဟာပြိုင်ဘက် Google ကုမ္ပဏီရဲ့ပြိုင်ဆိုင်မှုကိုပြိုင်ဆိုင်မှုတိုးလာတာကိုတံပြန်တဲ့အနေနဲ့သူ့ရဲ့လူသုံးများတဲ့ Office Software ကိုအစစ်မြစ်နေပြီး AI လို့အတူကောက်ခေါ်တဲ့ Artificial Intelligence ဉာဏ်ရည်တူနည်းပညာစနစ်ကိုထည့်သွင်းလိုက်ပါတယ်။စာစီစာရိုက်လုပ်ပေးတဲ့ Microsoft Word စာရင်းစရာတွေပြုလုပ်တဲ့ Excel အစရှိတဲ့ပညာရေးနဲ့လုပ်ငန်းခွင်သုံး Software တွေမှာပါတဲ့Microsoft 365မှာအသုံးပြုသူတွေကိုကူညီပေးမဲ့ Kiplulok ကို AI နည်းပညာဝန်ဆောင်မှုပါဝင်လာပါတယ်။အဲ့ဒီလုပ်ငန်းသုံးကြောင်းသုံးဝန်ဆောင်မှုတွေမှာ application တွေကို300မှာ AI ကပထမအုပ်ချုပ်မူကြမ်းအဆင့်ကိုဖန်တီးပေးနိုင်မှာဖြစ်တယ်လို့အကြောင်းအရာတွေဖန်တီးရမှာပုံမှုပြီးအလုပ်တွင်ကျလာမှာဖြစ်ပြီးအလုပ်သမားတွေရဲ့အလုပ်ရှင်ကိုရှော့ချပေးနိုင်မှာဖြစ်တယ်လို့ Microsoft ကပြောဆိုထားပါတယ်ခင်ဗျာ။တဲ့နေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါ VO ရဲ့တောက်ကြနေမနေ့ဖက်တန်လွင်စီစဉ်နေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မြင့်မြန့်ချက်တွေကိုဇက်တိုက်တင်ပြပါရမယ်ပထမအဆုံးအနေနဲ့ကတော့နိုင်ငံရေးပါတီများမှတ်ပုံတင်ရေးဆိုင်ရာဥပဒေအစ်စ်ကိုစစ်ကောင်စီကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပါတီမှတ်ပုံတင်ရေးမတင်ရေးကိစ္စနဲ့ပတ်သက်လို့ပါတီအတွင်းသဘောထားကွဲလဲတာတွေရှိနေတာကြောင့်ဆုံးဖြတ်ချက်မချရသေးဘူးလို့ရခိုင်အခြေစိုက်အင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်အမျိုးသားပါတီ ANP ပါတီပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုခဲ့ပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်မဲ့နိုင်ငံရေးပါတီတွေဟာစစ်ကောင်စီနဲ့အပေါင်းအပါဖြစ်တယ်လို့လည်းပါတီတွေအခြားဝေဖန်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြမှာပါ
။စစ်ကောင်စီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီမှပုံတင်ရေးဆိုင်ရာဥပဒေသစ်ဟာနိုင်ငံရေးပါတီတွေကိုအကြိုက်ရိုက်စေတဲ့ဥပဒေသစ်တစ်ခုဖြစ်သလိုပါတီတွေကြားမှာမှပုံတင်ရေးမတင်ရေးဆုံးဖြတ်ရခက်နေကြတာလည်းဖြစ်ပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ထိပ်ပိုင်းခေါင်းဆောင်ဒေါ်အင်းနုစိန်ကိုယ်တိုင်စစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်နေတာရှိပေမဲ့လက်ရှိအချိန်အထိပါတီမှပုံတင်ရေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်မချနိုင်သေးဘူးလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ရခိုင်မျိုးသားပါတီအနေနဲ့မှပုံတင်ဖို့ဆုံးဖြတ်ထားတယ်လို့ပါတီအတွင်းကသတင်းတွေအပြင်ကိုပေါက်ကြားလာပေမဲ့ပါတီတာဝန်ရှိသူတွေကတော့လာမယ့်စနေနေ့မတ်လ18ရက်နေ့မှာဆုံးဖြတ်ချက်ချနိုင်မယ်လို့ပြောဆိုပါတယ်။လက်ရှိအချိန်မှာလည်းပါတီမှပုံတင်ရေးဥပဒေသစ်နဲ့ပတ်သက်ပြီးပါတီတွင်းသဘောထားကွဲလွဲမှုတွေရှိနေသလိုနှုတ်ထွက်သူတွေလည်းရှိနေတယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဦးခိုင်ပြည်စိုးကပြောပါတယ်
။သဘောထားကွဲလွဲတာလို့တော့ပြောလို့မရဘူးဒါမဲ့ဒီဟိုအပေါ်တရှိုးကဒီဥပဒေကိုမကျိဘူးဟိုမပါတော့ဘူးဆိုတဲ့ဟာတည်းလေးရှိတယ်အဲအဲ့ဒီဟာတည်းကိုကျွန်တော်တို့အကုန်လုံးပြန်ပြီးဆွေးနွေးနေရတာပေါ့ဗျာဆ ဆိုတော့တော့ဒီဥပဒေကဟိုကျိစရာလေးဟိုဟာမရှိဘူးဒါပေမဲ့နိုင်ငံရေးပါတီတခုရဲ့ခိုင်မာဆိုတဲ့အခါကျွန်တော်တို့မှလည်းအမျိုးမျိုးပုံမှန်ဝဆင်းစားတယ်ပါတီယုံကိစ္စတယ်အနာကိုပိုင်းယုံဆိုတဲ့အခါမှာလည်းအဲ့ဟာတွေကိုလည်းစဉ်းစားပြီးတော့ကျွန်တော်တို့ကအကုန်လုံးဒီဟာတခုကိုဟိုဆုံးရှုံးခိုင်မဲ့ဆိုလို့ရှိရင်လည်းဆုံးရှုံးအဆုံးရှုံးမခိုင်ရှင်ဘူးဆိုလို့ရှိရင်လည်းတမျိုးတခ
Sound Party, AFP, Garo, Bigger Fayla, Sobang Rega, Yukopo Commissima, Mapontin, Tabi Pibare, Yakandi Nechisai, not a party to Kupide, Yakind Democracy, Puejo, ELD, Party Garo, Sikon Siga, Chimpame, Yukopweha, Lula B, Tiamiatare, Yukopwe to Kumapina in the Lu, Throne in a Nangan Dwema, Tabati Anashin Seneco, Lamakan in Ajao.
อาณาติ้งสิกกองสีภွေซี้ท่าได้ยุคกอบเวคอมมิชชั่นมามะป่งมะตินหมดซุ้มเพ็ดท่าได้ลูกปาร์ตี้ตาวินชิตูริกะเปียวบาเลยเลชิยุคกอบเวคอมมิชชั่นมาปาร์ตี้มะป่งตินท่าได้ตูริหาแลอาณาติ้งสิกกองสีเนี่ยอป้องบาริဖြစ်တယ်လို့ยะคายเดโมคราซีอภွေจုတ် ALD เนาะนี่ตัวนี้ပြီးတော့တာဖြတ်နေတဲ့မိရှုနေတဲ့မဒင်းကျင့်တယ်เนาะအာမျိုးမျိုးတော့နေနေပြည်သူတွေကိုနေပြီးတော့အနိုင်ကျင့်ဂျန်ကားနေတဲ့အစိုးရဖြစ်နေပြီလေအဲဆိုတော့ဒီလူတွေနဲ့တခါထားပြီးတော့ဒီနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေဟာအာသွားပြီးတော့သူတို့ရဲ့ခွင့်ပြုချက်ပေါင်းထဲကိုဝင်လိုက်တယ်ဆိုတာနဲ့သူတို့နဲ့အပေါင်းပါတွေဖြစ်သွားမှာလို့ပဲကျွန်တော်ကတော့အဲ့လိုပြောချင်ပါတယ်
စစ်ကောင်စီကကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ရေးအတွက်မတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအရေးအတွက်ဟာအခုချိန်ထိ26ပါတီရှိနေပြီးအဲ့ဒီအထက်က6ပါတီကတနင်္ဂနွေလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးကျန်ပါတီ20ကတော့ပြည်내တိုင်းဒေသကြီးအသီးသီးမှာရှင်ပြိုင်ကြမှာဖြစ်ပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကပြီးခဲ့တဲ့
ကြားထဲမှာရုံးပိတ်ရခံနေတဲ့အတွက်မလ25ရက်နေ့အထိတက်တန်းထတ်တိုးထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဒီနိုင်ငံပါတီမှာမှတ်ပုံတွေညှိဥပဒေအရကျွန်တော်တို့ဒီရပောင်း60တင်တဲ့မှာဖြစ်တယ်မတ်လ26ရက်နေ့မှာတက်တန်းပြေမှာဖြစ်တယ်သို့တော့ကျွန်တော်တို့ကဒီမတ်လ25ရက်26ရက်26ခုနှစ်ရဲ့ဆိုပြီးဆိုရုံးပိတ်ရတဲ့ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တ
အနာသိန်းစစ်ကောင်စီလက်အောက်ခံရွက်ောက်ပွဲကော်မရှင်မှာတွားရောက်ပြီးတော့မတ်ပုံတင်တဲ့နိုင်ငံရေးပါတီတွေဟာလဲစီအုပ်စုရဲ့ဖြစ်တည်မှုကိုလက်ခံပြီးတော့စီအုပ်စုနဲ့အတူပြည်သူလူထုကိုဖိနှိပ်တပ်ဖြတ်နေမှုကိုအပေးအမြောက်တဲ့အဖွဲ့အစည်းဖြစ်တယ်လို့လဲကြားကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံရေးပါတီတွေမှတ်ပုံတင်ရင်းနဲ့ပတ်သက်ပြီးသဘောထားကွဲလွဲချက်တွေရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်းပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ကပညာရေးနဲ့ဆိုင်တဲ့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါအောင်မယ်မြန်မာနိုင်ငံမှာအကြောင်းပညာရေးကိုအစောကြီးစွန့်ပြီးကြုံရအလုပ်တွေလုပ်နေရတဲ့ကလေးသူငယ်အရေးအတွက်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပ
ကိုဒီမောင်အေးခုလိုမြင်မြန်ခွင့်ပေးလို့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်လည်းခုလိုမျိုးဖြစ်ဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီတော့ဒီချင်တာကတော့ဒီဦးကိုဒီမောင်အေးတို့ရဲ့မြန်မာပြည်ထဲမှာလုပ်နေတဲ့ဟလာမိုင်းမီ project ပေါ့နော်ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့အစီအစဉ်ကဒီစစ်အာဏာသိမ်းပြီးနောက်မှာပုံမှန်ဆက်သွားနေလားလုံးဝရပ်သွားပြီလားဘယ်လိုအခြေအနေမှာရှိပါလဲခင်ဗျာဟုတ်ကဲ့ကျေးဇူးပါအော်မာရီ
project ကတော့ကျွန်တော်တို့တည့်ရတိုင်းပေါ့နော် 2003 ထဲမှာကျွန်တော်စတင်ခဲ့တယ်စတင်ခဲ့ပြီးတော့ဒီဟိုကိုဗစ် အဲ့တော့ခုနောက်ပိုင်းမှာတော့ညနေချင်းဆိုင်ကျွန်တော်တို့တင် जा တင်ယူနိုင်တဲ့တင် जा တင်ယူမှုပေးနေတဲ့အကြောင်းသားအကြောင်းသူအကြောင်းသားရေးတော့ပြောသွားတယ်ဒါပေမဲ့ကျွန်တော်တို့ကကံကောင်းတာကဒီကိုဗစ်မဖြစ်ခင်တည်းကပေါ့နော်ကျွန်တော်တို့နီးပညာတွေသုံးပြီးတော့ online learning platform တွေ offline learning platform တွေကျွန်တော်တို့
ဒီနောက်ပိုင်းကာလမှာကျွန်တော်တို့ကဒီမန်နေဂျာဆိုင်လေးလာတင်ယူခွင့်တင်ကြားခွင့်တွေကြောကြသွားပြီမြဲအွန်လိုင်းအော့ဖ်လိုင်းဟာမိုင်းနီပေါ့စ်လို့ကျွန်တော်နာမည်ပေးတာပေါ့နော်အွန်လိုင်းမှာလည်းမိုင်းနီပေါ့စ်အွန်လိုင်းဝက်ဘ်ဆိုက်ဒီအွန်လိုင်းဒါနီမန်နေဂျာဆိုင်တွေအော့ဖ်လိုင်းတွေအသုံးမျိုးသွားနေရတဲ့အတွက်ကျောင်းသားလူကြီးကတော့တိုးလာတယ်ဒါပေမဲ့မြေပြင်မှာကျွန်တော်တို့သွားတင် ဒီလက်ရှိအနေထားအရကင်းကနန်းတွေအရပြောလို့ရှိရင်ဟောပြည်တွင်းမှာပညာသင်ကြားသင်ယူနိုင်ခွင့်ရှိတဲ့အရွယ်ဘောခလေးလူငယ်အရေအတွက်ကဘယ်လောက်လောက်ရှိပြီးတော့ဘယ်လောက်လောက်ကဒီပညာကြီးရဲ့ကဏ္ဍရဲ့ပြင်ပဟိုရောက်နေတာကိုလေ့လာမိပါတယ်
ဟုတ်အရင်ကျွန်တော်တို့ project မိုင်းမျိုး project စခဲ့တုန်းကဆိုရင်တော့ကျွန်တော်တို့ဒီပြောပြောမယ်ပကောင်စင်းစစ်တန်းတွေရအောင်ဆိုလို့ရှိရင်တော့ဘောနော်ကျောင်းလူကျောင်းသားအကြောင်းပြပါရောက်နေတဲ့ကျောင်းလူကျောင်းသားအကြီးအတွက်ဘောနော်ကျောင်းနေအကြီးအကလေးအကြီးအတွက်ကတော့တက်တမလေးတက်တမ၅000လောက်ရှိတယ်လို့ဒါအာရလိုရဲ့စစ်တန်းတွေရောကျွန်တော်တို့နိုင်ငံရဲ့ဒီပကောင်စင်းရကျွန်တော်သိရရတယ်ဘောနော်ဒါပေမဲ့အခု
ကျွန်တော်တောင်းပြပါရောက်နေရဲ့ကလေးသူငယ်အရေအတွက်ကခုနှစ်တက်သမားရှစ်တန်းဟုတ်လားအဲ့လောက်ဖြစ်သွားတယ်ဒါဆိုလို့ရှင်စုစုပေါင်းအကြောင်းတွေရွယ်ကလေးသူငယ်အရေအတွက်ရဲ့တဝက်တဝက်နီးပါးလောက်တောင်းပြပါရောက်သွားတယ်ဒါတော့အခုအဲ့ဒါခုနကျွန်လာကနေကျွန်လာ2012ခုလက်ရှိအချိန်နေပြီဆိုရင်တော့ကျွန်တော်တို့နိုင်ငံမှာခုနကျောင်းပြပါရောက်သွားတဲ့ကျောင်းလူကျောင်းသားအရေအတွက်က တော်တော်ရွံ့များတယ်တော်တော်ရွံ့များပါခုနကမှရှစ်တန်းတဲ့ကြော်နေပြီဆိုတာကိုတော့ကျွန်တော်တို့ပြောလို့ရတယ်လက်ရှိအခြေအတွက်မှာပေါ့နော်အဲ့တော့အဲ့ဒီကလေးတွေကဘယ်တွေကိုရောက်သွားပါလဲခင်ဗျာအေးဗျာဒီကလေးသူငယ်တွေကတော့ဘယ်လိုပြောမလဲနိစ္စရာနိစ္စရာတွေနဲ့အာအကုန်လုံးပြန်ကျဲကုန်တာပေါ့တဏ္ဍာရီကလုံးတိုင်းတာနဲ့ပြင်ပြန်ကျဲကုန်တာပြည်တွင်းမှာအောင်ပြန်ကျဲတာမှာပေါ့ပြီးပေါ့ကိုလည်း ဒီကောလိပ်ကျမှာတက်နေတဲ့အကြောင်းအကြောင်းလားအယူတော်ကိုပြောတာမဟုတ်ဝေးတင်တက်နေတဲ့အကြောင်းအကြောင်းလားအယူတော်ကိုပြောတာမဟုတ်အဲဒီအကြောင်းအကြောင်းလားအယူတော်တွေပါပေါင်းလိုက်လို့ရှိရင်ကျွန်တော်နိုင်ငံမှာခုနဝေးတင်တက်နေတဲ့အကြောင်းအကြောင်းလားအယူတော်ကိုပြောတာမဟုတ်အဲ့တော့ဒီအခြေခံအကြောင်းနေအရွယ်ဝယ်ပြောမယ်ဆိုရင်ခုနမူလာရန်အလယ်တန်းတက်တန်း၃ဘိုင်းပြန်ခွဲကြည့်လိုက်မယ်ဆိုလို့ရ ့ဒီမှာအများစုတွေ့ရတယ်ဆိုတော့ဒီပေါ့เนาะဒီစားတော့ဆိုင်တွေတစ်ဖက်ရေးဆိုင်တွေဟုတ်လားအာဘယ်လိုလဲလမ်းဘေးတွေမှာကာမိုရှင်တို့တို့နဲ့ခုနမိဘတွေရဲ့ခုနဟိုလေယာဉ်လုပ်ငန်းတွေဟုတ်လားဒီလိုနေရာတွေမှာဟိုခုလိုမျိုးပေါ့เนาะဟိုရရအလုပ်လုပ်ကြပြီးတော့အရှင်းတန်းဖြတ်တန်းနေကြတဲ့ကလေးငယ်တွေတွေ့ရမယ်ကျွန်တော်တို့ဒီမိုင်မီနေနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့တင်နေတဲ့နေရာတွေတင်ခဲ့တဲ့နေရာတွေဥထုမြင့်ဆိုလို့ရှိရင်စင်ကြေပုံစင်ကြေပုံရက်ွက်တွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့ခုနမူလာတဲ့အလယ်တန်းဆင်ကလေးတွေနဲ့နည်းနည်းကတော့ခုနပလုံကောက်တဲ့ကလေးရှိမယ်ဒါမျိုးတွေရှိမယ်ပေါ့နော်အဲ့တော့အဲ့ဒီနေရာတွေမှာရှိနေတယ်သူတို့ကြတော့အသက်အရွယ်အားဖြင့်ကလည်းခုနပြောလို့14နှစ်အောက်15နှစ်အောက်တွေဖြစ်တဲ့အတွေ့ဟုတ်လားနိုင်ငံခြားထွက်ပြီးအလုပ်လုပ်ဖို့ဒါမှမဟုတ်ရှင်လေခုနကမျိုးပေါ့နော်မျိုးတခြားမျိုးတွေရွာတွေမှာသွားပြီးအလုပ်လုပ်ဖို့ဆိုတဲ့ဟာအဲ့ဒီခွင့်ရေးကနည်းနည်းလေးနေပါတယ်ဒီလိုမျိုးခုနပြောတဲ့ဟုတ်လားရှစ်တန်းကိုးတန်းလောက်ရှိတဲ့လူငယ်တွေကကျွန်တော်တို့နိုင်ငံမှာဟုတ်လားဟိုအဆင်ပြေသလိုဖြစ်သလိုရုန်းကန်လှူရှားပြီးတော့ရှင်သန်နေရတဲ့ဘဝတွေကဟုတ်လားမလွတ်ကျွတ်နိုင်ဘူးဆိုလို့ရှိရင်တော့နောက်လာမယ့်အနာဂတ်ကကျွန်တော်တို့ကဘယ်လိုပြောမလဲဘလိုပုံစံနဲ့ဖြစ်လာမလဲတိုင်းပြည်နဲ့လူပေါင်းကဘလိုပုံစံနဲ့တိုးတက်ထွန်းကားလာနိုင်မလဲဆိုတဲ့ဟာကတော့မေကုံမေးနေစရာတော့မရှိဘူးလို့ကျွန်တော်ထင်တယ်အဲ့တော့စိုးရိမ်စရာတော့အကြီးကြီးပဲအဲ့တော့ဘလိုပုံစံနဲ့ပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးခက်ခဲတွေနဲ့ပြဿနာတွေကကြော်လွားနိုင်ပါလေစေဘယ်အစိုးရပဲတက်လာတက်လာပေါ့နော်ဒီလူငယ်တွေရဲ့အင်အားတွေမပါဘဲနဲ့နောက်ထပ်ကျွန်တော်တို့နောက်တစ်ဆင့်ကိုတက်ဖို့ဆိုတဲ့ဟာကတော့ဟိုတော်တော်ကြီးကိုရင်လေးစရာလို့ပြောအဲ့တော့အခုချိန်မှာပေါ့နော်ဒီကလေးတွေအတွက်တိညာပညာအားတွေနဲ့တင် जा တည်ဝင်ရဖို့အတွက်ကတော့အကုန်လုံးဝိုင်းပြီးတော့လှုပ်ဆောင်ပေးရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့
ဒါကတော့မြန်မာနိုင်ငံမှာကလေးသူငယ်တွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့အခက်အခဲကြုံနေရတဲ့အကြောင်းကိုကုညာဝင်းအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့နိုင်ငံတကာစောင့်ဝါဒဘုတ်ကိုပြောပြပါအောင်မယ်အမေရိကန်တကောင်စီရဲ့ဌာနရဲ့စီးရင်စရာတွေအရာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုရွှေ့ပြောင်းနေထိုင်သူတွေပိုများလာနေပြီးဖလော်ရီဒါဟာအမ
ဒီနေ့ကလက်ရှိနေထိုင်နေသူ22နှစ်တန်းရှိနေပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကနေဖီယိုအီဒရင်တောက်ဒိုမက်ကွာဒရင်ပြည်ပထားတဲ့သတင်းလောက်ကိုတော့ကိုငင်းချမ်းကတင်ပြပေးမှာပါလူတွေကိုဘာကြောင့်ဖလော်ရီဒါကိုပြောင်းလာတာလဲမေးရင်ခဏခဏကြားမယ်အဖြစ်တခုရှိပါတယ်သူတို့ဘယ်လိုဖြေကြမလဲကြည့်ကြအောင်ပါ
Pennsylvania, Pinema, Chibinga, Catty Boninica, Kulu Pivare. Because I hate being cold. Balu Lesro, Eaton, Gumichapu, Luranga, Niangine, Tapinwego, Nethacha, Lee. Florida Pines, St. Augustine Yoga, Murdoin, Nancy Sides, Klangale, Ladu Piovare. We have the sunny weather, you know, we call ourselves. Netare Yari Udubo, Chamaru Pinego, Niangi, Emiere, Sunshine State, Lukojare Lee.
Massachusetts Pine, Boston, Mugan, Piao Shuila, Kevin Pierre, Piule, Natong Chiba. My parents are from the Caribbean, so they used to warm weather. Depending on where folks are moving,
from that might be an extra 8, 9, 10%.
Florida Pinego, Pioshu in the time to Connathan or Shirello, American the Gonsi, Tanaga, Subare. Eddie Chenoa, Low Locandu, Florida, Pioshu, New York, Georgia, Ohio, Pennsylvania, California, Aaron Dangaro, Kulu,
Time to kind of get out of California with the wildfires and the high cost.
Domi Longnari ne nethamu zhe jimin naga California ga ne piao mu chen nan bi lu song pia pia ge ra ba. Akon ta da re di ma ga pasan ne bu su nai ne le. So ro di ma lu ne mu zhe ga yang gu ne jen zhe wai pia ne bi gu bu wa du da yi du akon lan lu jano tema re.
Di ma ga ni ya ta ra po e si si ne tatong tata shi le lu piao shui la du de ga so wa re. Digo, American Pirine Macabe, Tau America, Poho American, Caribbean Data, Sashide, Pipa Nanga, Zonganile, Lachi, Chadu Rishidelo, CY Pinyashin, Shao Snafka, Taupiaware. HMH Joseph, Sharon Hudangaro, Florida Zadiva. Began at Nidima, Lemo Saikinia, Aya Pumui, Siman Kinipi, Pionle Torago, Dumyami, Jong Twigiaware. Dilo, Pionle, Miai Pikabi, Saikinu, Pioko, we met, Dago, Gangamo, Simanaye.
ကောင်းတဲ့အပြောင်းလဲဖြစ်လက်ခံပေးနိုင်တယ်လို့သူကဆိုပါတယ်။
Every new household that moves to Florida needs a place to live, and they need all the things that consumers buy. So,
Florida ကိုပြောင်းရွှေ့လာတဲ့အိမ်အောင်စုအသစ်တန်းဟာနေထိုင်ဖို့နေရာလိုအပ်ပါတယ်။စားသုံးသူတွေဝယ်ရတဲ့ပစ္စည်းအလုံးကိုသူတို့လိုအပ်ပါတယ်။ဒီတော့လူကြီးတိုးလာတာကဒင်္ဂါးပြားရဲ့မျက်နှာစာတစ်ဖက်ပဲရှိပါတယ်။နောက်တစ်ဖက်ကတော့စီးပွားရေးတိုးတက်မှုပါ။ပြီးတော့ဒါကနေအောင်အမြဲခတဲ့ဒီပြည်နယ်အတွက်
တရင်ကောင်းကလွဲလို့တခြားပါများဖြစ်နိုင်အောင်မလဲလို့သူကဆိုပါတယ်။ဒါကတော့ကိုငင်းချန်အေးတင်ပြခဲ့တာဖြစ်ပါတယ်။ COA ရဲ့တောက်ကြနေမနေ့ဖက်အတန်းလဲအစည်းအဝေးကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တ
ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တောက်ကြနေမနက်ဖက်အတန်လွင့်အစီအစဉ်တွေကို line meter 25 kHz 11113ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 5805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမအရေးသုံးသက်ချက်ကျမရေးအစီအစဉ်တိုင်းရင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းပေးမှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်စစ်ကောင်စီတပ်ကိုတိုက်ခိုက်ဖို့အတွက်အညာဒေသက PDF တပ်ဖွဲ့တွေဟာအန်ရီကိုဂရုမစိုက်ပဲလက်နဲ့ပစ္စည်းထုတ်လုပ်နေကြပါတယ်လက်နဲ့စမ်းတက်လို့ခြေလက်ပြတ်သွားသူတွေအသက်ပေးလိုက်ရသူတွေလည်းရှိပါတယ်သူတို့ရဲ့ကြိုးပမ်းမှုတွေကြောင့်ຫນွေဦးတော်လန်ရေးဟာအခုထိအရှိန်ရနေကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်ကားပါစာစက်ယုံတွေကထုတ်တဲ့ကားပိုင်းချင်းပုံးရေးရိုင်ဖယ်စနိုက်ပါရိုင်ဖယ်ဥစည်းတနဆက်ကလေးလောင်ချာနဲ့မော်တာအမျိုးမျိုးအသုံးပြုနေတဲ့စစ်ကောင်စီတပ်ကိုအညာသူအညာသားတွေကလုံတနနဲ့ခုခံတိုက်နေတာနှစ်နှစ်ကျော်သွားပါပြီ။လိုရင်းကြံစနီလာရဆိုသလိုမိမိပါသာစမ်းသပ်ထုတ်ဝေလာလားအခုဆိုရင်တူမိတနတဲ့အစ်စ်မြင့်နဲ့တတောင်တို့ခွာဖို့ပြောင်းကျော်တနကိုထုတ်နိုင်ပြီလို့ဆိုပါတယ်။တနဝယ်ယူဖို့လွယ်ကူတဲ့နေရာရှိသလိုခက်ခဲတဲ့နေရာလည်းရှိပါတယ်။တိုင်းရင်းသားတွေနဲ့ဝေးကွာတဲ့နေရာမှာလက်နဲ့ရှားပါတယ်။ NUG အစိုးရလက်လက်မီတဲ့နေရာရှိသလိုမမီတဲ့နေရာလည်းရှိပါတယ်။ဒါပေမဲ့ NUG နဲ့ပူးပေါင်းလိုက်တဲ့ CDM စစ်သားဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်သားလက်နဲ့ထုတ်လို့ရအဖွဲ့အကြောင်းဇန်နဝါရီလ23ရက်နေ့ထုတ် BBC သတင်းဆောင်ပါမှာဖော်ပြပါတယ်။ကပ္ပစာလို့စက်ရုံတိဆောက်ပြီးစနစ်တကျထုတ်လုပ်နိုင်တဲ့စံချိန်မီတနက်တွေမထုတ်လုပ်နိုင်သေးပေမဲ့လက်နဲ့ထုတ်လုပ်နိုင်တဲ့အလုပ်ယုံလေးတွေကတော့200ကျော်လောက်ရှိတယ်လို့ဆိုပါတယ
်။တိုင်မိုင်းနင်းမိုင်းလက်ပစ်ဘုံဘုံသီးမျိုးစုံနဲ့လက်နဲ့ကြီးတွေကိုထုတ်လုပ်နေပါတယ်။ဒရုန်းနဲ့ဒရုန်းဘုံသီးတွေကိုလည်းထုတ်လုပ်နိုင်ပါတယ်။လက်နဲ့ငယ်လက်နဲ့ကြီးတွေကိုပြင်ဆင်ပေးပြီး100မမရှော့တိုက်ဒုံးတွေကိုလည်းထုတ်လုပ်ပါတယ်။ကပ္ပစာမှာတင်ကြားလာခဲ့တဲ့ဤပညာပုံမှာအဓိကအခြေခံပြီးပြင်ပပညာရှင်အချို့ရဲ့အကူအညီနဲ့ထုတ်လုပ်တာလို့ဆိုပါရယ်ပစ္စည်းအစိပ်ပိုင်းတွေကိုစူးစီးတက်ဆင်ပြီးလက်နက်ဖြစ်အောင်လုပ်တဲ့အလုပ်ယုံလည်းရှိပါရယ် AK-47 ပုံစံစစ်တနတ်ကိုပြင်ဆင်ပေးတာမျိုးတနတ်ပြောင်းရစ်ဖော်တာမျိုးလည်းလုပ်နိုင်ကြပါရယ်ဒါပေမဲ့များပြားလာတဲ့ PDF အဖွဲ့တွေအတွက်လက်နက်လုံလောက်အောင်မထောက်ပံ့နိုင်သေးပါဘူးဒီလိုလုပ်ရမယ်ဆိုတဲ့အသိစိတ်ဝင်လာတာကိုတိုးတက်မှုလို့မြင်ကြပါတယ်ဥပမာမိုင်းဘုံအတွက်အမျိုးသမီးတွေရမ်းစမ်းနေပုံနဲ့မိုင်းဆွဲတိုက်ခိုက်တဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နိုင်ပါတယ
်ဒရုန်းနဲ့ဘုံတည်ဆောင်ပြီးတိုက်ခိုက်တာဟာຫນွေဦးတော်လာရေးရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ် KNU စစ်ကြောင်းမှာပါဝင်တဲ့ Federal Wing ဒရုန်းတပ်ဖွဲ့ဟာပြန်တမ်းတိုက်ခိုက်မှု438ကြိမ်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်PDF တိုင်းရင်တိုင်းမှာ drone တပ်ဖွဲ့ထားဖို့အစီအစဉ်ရှိပါတယ် drone မဝယ်နိုင်လို့မိမိဘာသာလေရင်အသေးလွှဲတွေထုတ်လုပ်ပြီးတိုက်ခိုက်ဖို့ပခုတ်ကူအခြေဆိုင် PDF column 1ကကြိုးပမ်းနေပုံကို February 24ရက်နေ့ထုတ်မြေလအသံမှာပေါ်ပြပါတယ်တိုက်လေရင်အသေးစားတစ်စီးကိုကျပ်15သိန်းကနေ30အထိကုန်ကျပြီးအခက်အခဲတွေကြားကနည်းပညာကျန်းကျင်သူတွေရဲ့အကူအညီနဲ့ထုတ်လုပ်နေတာပါဒါပေမဲ့အတတ်ပညာ၃တိုင်းအမြဲတမ်းရံပုံငွေလုံးနေပါလေ
စစ်တပ်မှာလက်နက်နဲ့ကြည်စံရောင်းစားတဲ့အစဉ်အလာဥနုအစိုးရလက်ထက်ကတည်းကရှိခဲ့ပါတယ်ဒါပေမဲ့အစီအစိုးရခေတ်တွေမှာဒီအကျင့်ဟာကြီးထွားလာပုံရပါတယ်စစ်တပ်သုံးတနတ်တလက်ရဲ့ပေါင်စည်းဟာအမျိုးအစားကိုလိုက်ပြီးသိန်း40ကနေသိန်း120အထိရောင်းစည်းရှိတာမို့စစ်ကောင်စီတပ်မှာလက်နက်ပျောက်ဆုံးမှုတွေများပြားလာပါတယ်တရားဝတီမြို့နယ်အခြေစိုက်စစ်ကောင်စီတပ်ရင်း35မှာတနက်အလက်ပေါင်း50ကိုရောင်းစားပြီးပျောက်ဆုံးစင်းရင်လှုပ်ထားပုံကိုမတ်လ1ရက်နေ့ထုတ်အေဝရီတိုင်းသတင်းမှာဖော်ပြပါတယ်။ထွေအုပ်အတိုင်းဝိုင်းနဲ့ပြူစောတီတွေဟာစစ်တပ်သုံးလက်နက်တွေကိုဝယ်ယူကန်ဆောင်ကြတယ်လို့ဆိုပါတယ်။ ရှေ့တန်းမှာတပ်သားကြဆုံးလို့လက်နက်ပြန်မရတာကိုအကြောင်းပြပြီးရောင်းစားကြတာဖြစ်ပါတယ်။လက်နက်နဲ့အတူနှွေဦးတော်လိုင်းရေးဘက်ကိုကူးပြောင်းလာကြတဲ့စစ်သားဟာသိန်း90လောက်စုငွေရရှိနိုင်ပါတယ
်။စကိုင်းတိုင်းပလဲမြို့နယ်ကတိုက်ကား PDF ဟာ၃မိုင်အဝေးအထိပြင်နိုင်တဲ့ဒုံးကျည်တွေထုတ်လုပ်သုံးဆွဲနေတယ်လို့လွန်ခဲ့တဲ့နှစ်ဇူလိုင်လ30ရက်နေ့ထုတ် VOA သတင်းမှာဖော်ပြပါတယ်။အစာပိုင်းမှာဘုံသီးမိုင်းနဲ့သနတ်ထုတ်လုပ်ပြီး၆လအတွင်းမှာဒုံးလောင်ချာသနတ်တွေထုတ်လုပ်နိုင်တာလို့ဆိုပါတယ်။ကရင်နီ generation Z ဘွဲ့ကတော့55မမ80မမနဲ့130မမမော်တော်တွေထုတ်လုပ်နိုင်တယ်လို့ဆိုပါတယ်။မော်တာကြီးတစ်နှစ်20လောက်ထုတ်နိုင်ပြီပဲ။ကုန်ကြမ်းရရှိဖို့နဲ့ရန်ပုံငွေရှိဖို့လိုအပ်တဲ့ပြဿနာအများအားဖြစ်နေတယ်လို့ဆိုပါတယ်။NUG ကာကွယ်ရေးဝန်ကြီးလက်အောက်မှာတိုင်ရင်300နီးပါးရှိပြီး PDF တပ်ဖွဲ့500လောက်နဲ့ဆက်သွယ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့မကွေးစကိုင်းနဲ့မန္တလေးတိုင်းမှာလက်နေရဖို့အခက်အခဲရှိတာကြောင့်ဒေသခံတွေဟာအလုပ်ရုံတွေဖွဲ့ပြီးလက်နေထုတ်လုပ်ကြရပါလေ။ PDF တပ်ဖွဲ့အချင်းချင်းအတက်ပညာဖလှယ်ကြပါတယ်။ PDF ထုတ်လုပ်တဲ့လက်နေတွေဟာစစ်ကောင်စီရဲ့လက်နေအင်အားကိုမရှင်းနိုင်သေးပေမဲ့နေကံ PDF တွေရဲ့ကြမ်းကျင်မှုကြောင့်အတိုင်းအတာတစ်ခုအထိတော့ထိရောက်မှုရှိတယ်လို့ဆိုပါတယ်။ဒါကြောင့်လက်နက်ကောင်ရရှိဖို့ကိစ္စရာ NUG အပေါ်မှာအများကြီးမူတည်နေပုံရပါတယ်ခင်ဗျာ
။ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ဂျမ်းမာရေးကဏ္ဍကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအဟာရပြည်ဝစာကိုငွေကုန်ကြေးကျနေနေနဲ့တနိုင်တစ်ပိုင်းရှာဖွေစိုက်ပျိုးခြင်းအပြင်ရရှိနိုင်တယ်လို့အဟာရပညာရှင်တွေကအကြံပြုပါတယ်ဘယ်လိုဟင်းလျာမျိုးတွေကိုဘယ်လိုပဲပုံစိုက်ပျိုးနိုင်ပါသလဲဒီအကြောင်းကိုနယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပြည်ပြည်ဆိုင်ရာအဟာရဆိုင်ရာပါမောက်ကဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်
ဟုတ်ကဲ့ပမောခဒေါက်တာခင်မာကျော်ခင်ဗျာကျွန်တော်တို့ကျန်းမာရေးနဲ့တင့်တော်မယ်အဟာရရှိစာပေါ့နော်ရနိုင်ရေးအတွက်ပြဿနာတွေစားပုံတတ်ပုံအားနည်းချက်တချို့နဲ့ဘလို့စားသင့်ပုံတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆံမရေးဒီအဟာရရှိစာရရှိရေးဘလို့ကျန်းစာချိုးပန်းတင်တာကိုအဓိကပြောမှာမို့ဘာကနေအဓိကစရှင်းပြကြရစမလား
ဒီအဟာရချုပ်တဲ့ခြင်းကအခုကိုယ့်ရဲ့စားတောင့်နေထိုင်မှုမှာကစနစ်မကျဘူးအဲ့တော့အခါဒီကပတ်စံရှိတာမရှိတာအနေနဲ့မဆိုင်ဘူးအဲ့တော့လူတွေကပြောကြတာဆင်းရဲလို့ပတ်စံမရှိလို့ပေါ့နော်ဒါဒီဝင်မစားနိုင်ဘူးအဲ့တော့ကျမလေးတလားတိတိစားပြခဲ့တယ်ဘယ်ဈေးမှသွားစရာမလိုပတ်စံလည်းဘာမှထုတ်ပြီးဝယ်စရာမလိုပဲနဲ့တနေ့တနေ့ကို့အိမ်ထဲမှာခြံထဲမှာစိုက်ထားတဲ့ဘူးညွန့်တွေဖျုံညွန့်တွေဘူးသီးတွေဖျုံသီးတွေဘဲဆောင်ငါသီးတွေအဆနွင်းပင်ကဆနွင်းတက်တွေအဲ့လိုမျိုးပေါ့နော်အဲ့ဒါတွေဟိုပဲလေတနေ့တမျိုးမယိုးရအောင်လို့အာပြီးလို့ရှင်ပဲတွေပဲဟင်းတွေပေါ့နော်ပဲပြုတ်တွေအာပဲပြုတ်ကလေးကိုချက်သုံးစိမ့်လေးနဲ့တုပ်လိုက်အာပဲလေးကိုခါတဲ့ဒဲဦးလေးထဲမှာစီပူထိုးလိုက်အာပြီးလို့ရှင်အရွက်တွေကိုခူးပြီးတော့အတင်မော်ရွက်လည်းခူးပြီးတုပ်စားလို့ရတာပဲဘလော့ပီညာခင်းနေရဘလော့ပီညာအရွက်အနှုတ်လေးတွေလည်းခူးပြီးတော့တုပ်စားလို့ရတာပဲဟောပြီးလို့ရှင်မဲဇလီရွက်ကလည်းအင်မတန်မှအာမြန်မာပြည်မှာနာမည်ကြီးတယ်လေဒဇာမုံလာဆိုရင်မဲဇလီဖူးတုပ်အဲစားကြတယ်ဆေးဘက်ဝင်တယ်အဲမဲဇလီရွက်ကိုကြတော့သူက12မျိုးဟင်းမျိုးကိုချက်တာလောက်ကလွဲပြီးတော့မစားကြဘူးမဲဇလီရွက်ကိုလေကျမတို့တန်းပြီမှာဝယ်စရာတော့မလိုဘူးမဲဇလီရွက်ခူးလို့ရတဲ့နေရာအများကြီးရရှိတယ်မြို့ပေါ်မှာရောရွာမှာရောမဲဇလီရွက်တွေအများကြီးရှိတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီမဲဇလီရွက်ကဘလို့အဟာရရနိုင်လဲဆရာမ
မဲဇလီရွက်မှာကတန်တက်တွေအများကြီးပါတယ်အဲ့တော့မဲဇလီရွက်ကိုသမီးစားဆုံးတစ်စွန်းလောက်စားလိုက်ရင်ကိုလူတစ်ယောက်တစ်နေ့လိုအပ်တဲ့တန်တက်ရဲ့သုံးပုံပုံတစ်ပုံရပြီလားအဲ့လိုဆိုတော့ကိုဝင်ဆောင်မိခင်တို့နှုတ်တိုင်နေတဲ့မိခင်တို့အတန်ငါးနှစ်ယောက်ကလေးတို့တန်တက်ချုပ်တဲ့သူရနေယောဂါဆိုတာမြန်မာပြည်မှာစစ်တမ်းကောက်လိုက်တော့အရန်ကိုမြင့်မားလုံးတယ်ခုနတန်တက်နဲ့ပတ်သက်ပြီးပြောရင်စုပုတ်ရွက်ပေါ့စုပုတ်ရွက်ကတော့အလကားမရဘူးဝယ်မရတာပေါ့နော်အဲ့တော့ကိုယ့်အိမ်မှာကိုစိုက်ထားရင်လေစုပုတ်ပင်တပင်းဆိုတာစူးလေးတွေနဲ့ရေချိုးတဲ့ရွာမှာနေရင်လည်းကြောက်စီပိုင်းလေးရေချိုးတဲ့နားလေးမှာဒါစုပုတ်ပင်ဆိုတာလေစိုက်ထားလို့ရတယ်ကမွန်းကျင်ပင်လေးနဲ့ကိုချိုးချလိုက်တဲ့ရေလေးတွေအလဟတ်တာဖြစ်မသွားတော့ ကိုချိုးချတဲ့ရေလေးတွေခန္ဓာကိုယ်တိုက်လိုက်တဲ့ဆက်ပြားလေးတွေမှာစပို့တန်ပြီးတာဖြစ်သွားရေချိုးတဲ့နေရာလေးမှာအဲတမောပင်လေးတွေစိုက်ထားမယ်ခရမ်းဒီပင်လေးတွေယုံပတိဒီပင်လေးတွေအငရုပ်ဒီစိမ့်ပင်လေးတွေငရုပ်ဒီစိမ့်လေးတွေဆက်ဆက်စားလို့ရတယ်ဆိုအဲ့လိုမျိုးလေးတွေဟင်းဒီဟိဝဲကလေးတွေပေါ့နော်ဟို၅မျိုး၇မျိုးလောက်ကဒီရေချိုးတဲ့နေရာလေးမှာစိုက်လို့ရတယ
်ဟုတ်ကဲ့နောက်ရောဘယ်လိုထပ်ပြီးတော့အကြံပြုခြင်းတွေဆင်မ
အမီးဖို့ကြောင့်ရဲ့အိုးတွေခွက်တွေတိုက်တဲ့နေရာပကံတွေဆေးတဲ့နေရာအဲ့တော့ပကံတွေဆေးတာမှလည်းပါသွားတာပဲအငန်တွေစီတွေတကယ့်ကိုတတ်ထုတ်တတ်တွေတန်တတ်တွေအဟာရတွေဆေးပလိုက်တယ်ပကံတွေအိုးတွေဆေးပလိုက်တယ်ကြသွားတဲ့ရေကိုအဲ့ဒီမှာကတ်ဆိုင်ထားတဲ့အပင်လေးတွေပေါ့နော်အဟာရတခါလေကျွေးပြီးသားဖြစ်သွားတယ်ဆိုအဲ့တော့စစကပြောတဲ့တင်မောပင်လေးတစ်ပင်စိုက်ထားမလားမာလကာပင်လေးတစ်ပင်စိုက်ထားမလားစုပုပ်ပင်လေးတွေအချမောင်ပင်လေးတွေမြန်မာလူမျိုးချမောင်ရွက်ကြိုက်တယ်လေအဲ့တော့ဒီတီးဆောင်ဟင်းတပွဲချက်စားလို့ရမယ်အပင်လေးအဲ့တော့ခရမ်းပင်စိုက်လို့ရတယ်ရုံးပတိပင်စိုက်လို့ရတယ်ဘဲဆောင်ကားပင်လေးစိုက်ချလို့ရတယ်ဟောအင်ခေါင်မိုးလေးပေါ့အမျိုးနေအနွယ်လေးတက်သွားလိမ့်မယ်နော်အဲ့တော့ကို့မိသားစုအတွက်စားဖို့အတွက်ဟင်းအိုးတိုးရဲ့အမေကပတ်စံမရှိလို့မဝယ်နိုင်ဘူးဆိုရင်ဒီကောင်တွေကကျမ်းမာရေးအတွက်လိုအပ်တယ်ဆိုရင်ငါဘယ်လိုစိုက်မလဲဆိုတော့စစင်းစာအဲ့အဲ့လိုမျိုးလေးပေါ့နော်ဒါဒါယိုဟာမာနေတဲ့တလိထုံးစံပြောတာ
ဟုတ်ကဲ့မြို့ပေါ်အတွက်ဆိုရင်စမ
အခုကတိုက်ကြီးနေနေကြတယ်အစာဦးတွေနေကြတယ်ကိုပိုင်အင်ကိုပိုင်ချန်ဆိုတော့တော်တော်ဟောချမ်းသာတဲ့လူမှနေနိုင်တာပေါ့အဲ့တော့မြို့ပေါ်နေတဲ့လူတွေကြတော့ဟိုမှာအိုးနဲ့စိုက်လို့ရတဲ့အရာလေးတွေပေါ့ဗာလဲဆိုဟင်းခတ်အမွေးကြိုင်လိုမျိုးပေါ့ဟောနန်နံပင်လေးတွေပင်ဆိုဆိုတဲ့အပင်လေးတွေ
ပင်စိမ့်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့နောက်ပြီးလို့ရှိရင်ကျမတို့ mince လို့ခေါ်တဲ့ဟိုပူစီနန်လို့နော်ပင်စိမ့်မှာမှာနှစ်မျိုးရှိတယ်ပေါ့ကျမတို့ sweet basil လို့ခေါ်တဲ့အနောက်နိုင်ငံတွေမှာကျမတို့ဒီတိုင်းဆလတ်မှာစားတာတို့ pizza မှာတင်စားတာတို့မြန်မာပြည်မှာရှိတဲ့ပင်စိမ့်ကကြတော့အနီရောင်လေးရှိတယ်အစိမ်းရောင်လေးရှိတယ်ငါးဟင်းတွေဘာတွေချဲအများအားအုပ်ပြီးချက်တာအဲ့လိုပင်စိမ့်ပေါ့ဆိုအဲ့ဒီရာမျိုးလေးတွေကကြတော့ခုနအိုးနဲ့လည်းစိုက်လို့ရတယ်မိဖို့ကြောင်ပါလေအရှင်မီကွက်လက်လေးနည်းနည်းရှိတယ်နည်းနည်းပြီးမှဟိုခြံစည်းရိုးအပင်လေးမှာအဲ့နောက်ပြီးဇပယ်ပင်ပင်လိုဟာမျိုးတို့ဂျင်းပင်လိုဟာမျိုးတို့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ရေချိုးတဲ့ကန်လေးနားမှာအဲ့တော့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ကိုအောက်မှာပွားနေတယ်အတွားသွားနေတယ်အမြင့်တွေအများကြီးဆိုတော့အဲ့အမြင့်ဂျင်းနေပေါ့နော်ဂျင်းတက်တွေကတစ်တလုံးစားမကုန
်ဟုတ်ကဲ့ဆရာမအခုလိုစိုက်ဖို့ကိုနောက်ထပ်ရောဘလိုလူတွေကိုအကြံပြုခြင်းတွေဆရာမ
ဒါပဲပြောပြောဒီနေ့ကြီးပဲမစားဘူးမစားဘူးပုတ်တဆေးကြောက်လို့ပေါင်းတဆေးကြောက်လို့မစားဘူးဆိုတော့ဟာဒါဆိုလို့ရှိရင်ဒါတွေမစားလို့တော့မရဘူးဒါတွေစားမှသာနဲ့အနုအဟာရလို့ပြောတဲ့ micronutrients တွေကရမှာဆိုတော့ဒါဆိုရင်ဘလို့နည်းလမ်းရှာကြမလဲဆိုတာတော့ဝယ်စားမှာစိတ်မချဘူးဆိုရင်နံပါတ်၁ကိုကိုနိုင်ဘလို့စိုက်မလဲခုနပြောသူမြေကြီးရှိရင်မြေကြီးအိမ်နာခွေးရှိရင်အိမ်နာခွေးအိမ်ရှိရင်အိမ်ရှိဒါမှမဟုတ်အိုးလေးနဲ့စိုက်လို့ရရင်အိုးလေးပေါ့ခုနဟီဒီဟီဝဲတွေကတော့အိုးနဲ့စိုက်လဲဘယ်ရမလဲဒါကတော့မဖြစ်ထွန်းနိုင်ဘူးပေါ့ဒါမျိုးပေါ့မှာဥမာရန်ကုန်မြို့ဝန်နေနေလို့ဆိုရန်ကုန်ကနေတနာ ਈ ခွဲလောက်ကမ်းပေါင်းသွားရင်ရောက်တဲ့ညောင်နှစ်ပင်လိုနေရာမျိုးတို့အဲ့ဒီမှာ GAB ဆိုပြီးတော့ဇုံတတ်မှတ်ပြီးတော့ good agricultural practices စိုက်ကြိုးရေးနီလန်ကောင်းစနစ်များနဲ့စိုက်ပျိုးနေတဲ့အစ်ဒီရွက်တွေရှိတယ်။အဲ့လိုနေရာမျိုးတွေမှာဥမာအရှိတကုံတို့လိုဟာမျိုးတွေဆိုအဲ့လိုမျိုးမြေတွေမှာစိတ်ဝင်စားတဲ့စိုက်ပျိုးထုတ်လုပ်သူတောင်သူဒီရမြန်ခုနလိုမျိုးဒီလိုစိတ်ဝင်စားတဲ့ဝယ်မဲ့သူပေါ့စုပြီးတော့မှဟိုအရင်းကြီးထောက်ပံ့ပေးလိုက်မယ်ဆိုလို့ရှိရင်စိုက်တဲ့သူကစိုက်ပြီးတော့ဒီနန်လေးပေါ်လို့ရှိရင်တပတ်ကိုတစ်ချိန်ပြန်လာပေးတာမျိုးလို့ပေါ့အဲ့ဥမာပြောရရင်တော့ဒီ United States မှာဆိုရင်ကျမတို့ဟို CSA လို့ခေါ်တဲ့ Community Supported Agriculture အဲ့တော့ community ကနေပြီးတော့စိုက်ပျိုးထုတ်လုပ်သူအရင်ငွေကြိုပြီးတော့ပေးလိုက်တာတော့ဒါတွေဒီနန်လေးကို organic အတိုင်းစိုက်ပါပုတ်တဆေးပေါင်းတဆေးတွေမကြွေးပဲနဲ့ဆိုအဲ့ဒီပညာလေးတွေကိုကျမတို့ဖိလစ်ပိုင်မှာ2008ခုနှစ်တည်းကစပြီးတော့ဖိလစ်ပိုင်အစိုးရလူတွေအမေရိကန်ကိုလာပြီးတော့တင်ကြတော့ကျမတင်ပေးထားတယ်ဒါကျမကိုနိုင်သူတို့စီရောက်သွားတယ်အစပိုင်းမှာနည်းနည်းခက်တယ်တဖြည်းဖြည်းနဲ့အခုတော့ဖိလစ်ပိုင်ရဲ့မနီလာမြို့မှာရှိတဲ့မြို့ပြလူဦးရေကအဲ့ဒီစနစ်ကလေးကိုစပြီးကျင့်သုံးလာကြတ
ယ်ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာဝေကုံတာနဲ့ဒီအချိုးရလိုက်တာကိုဘလို့ချိန်တင်မလဲဆရာမကြီ
းအဲ့လိုဟင်းကြီးဟင်းဝဲကိုတပတ်တစ်ချိန်ထုတ်လို့သူစီကတိုက်ရရတဲ့အတွက်စားတဲ့သူကဟိုကပတ်စံကုန်းကကြိုပေးထားတော့လဲပဲရရှိတဲ့အချိုးကျေးဇူးကကျတော့အများကြီးရတယ်လက်လက်ဆက်ဆက်လုံးဝ safety အဲ့တော့အန်ရလေးကင်းနဲ့လက်ဆက်တဲ့အတွက်အဟာရတန်ဖိုးက maximize အပြည့်ရတယ်ဒါမျိုးလေးတွေကိုဒါရန်ကုန်မှာနေတဲ့လူတွေဆိုလို့ရှိရင်အဲ့လိုစဉ်းစားလို့ရတယ်။အဲ့တော့ကျမကြီးနဲ့ညီမျိုးဖို့အတွက်အဟာရကိုရင်းနှီးမြှုပ်နှံရတာတန်ဖိုးဖြတ်လို့မနိုင်ဘူး။ဘာလို့လဲဆိုယောဂတကယ်ဖြစ်ရင်လူအသက်ပါဆုံးရှုံးနိုင်တာဖြစ်တဲ့အတွက်ဒီလိုမျိုးနေရာမှာအခုလိုမျိုးပတ်စံလေးမပြောပါတော့ဘဲနဲ့ရင်းနှီးမြှုပ်နှံမှုလုပ်ခြင်းကြောင့်ကိုကလက်ဆက်ပြီးတော့အန္တရာယ်ကင်းတဲ့ safety food တွေကိုရတဲ့အတွက်ကိုကျမ်းမာတယ်မိသားစုတစုလုံးကျမ်းမာတယ်အဲ့လိုမိသားစုတွေကြီးပဲရှိနေမယ်ဆိုရင်55တန်းသောလူဦးရေရှိတဲ့တိုင်းပြည်တစ်ပြည်လုံးကျမ်းမာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ရှင်
ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ပြပါအောင်မယ် တရင်သားဒေသတွေကသတင်းတွေဖိအပ်တွေကိုစူးစင်းတင်ပြနေတဲ့တရင်သတင်းလောဖြစ်ပါတယ်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသဟာတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှန်ဂရီနီနေဆက်စစ်ဘေးရှောင်စခန်းဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးနဲ့အဖွားနှစ်ယောက်ကိုမိရှို့တတ်သွားပါရယ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကာလမ်ဆမ်ဆွန်ကိုမြစ်ကြီးနားထောင်တွင်တရားရုံးကနေပုံမှန်50နှစ်ကကြီးနဲ့ထတ်တူဆွဲချက်တင်လိုက်ပါရယ်တည်င်းလွားရီချဲမှာတော့ရှန်ကရားနယ်ဆက်ပင်လောင်းမြို့နယ်နန်းနင်းရွာကရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုဟာလူမှုကိုပြစ်မှတ်ထားတဲ့ရက်ဆက်တဲ့လုပ်ရက်ဖြစ်ကြောင်းရှန်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းကရင်နီနယ်စပ်စစ်ရှောင်စခန်းတနေရာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှို့တပ်ဖြတ်ခဲ့တယ်လို့ခုနှစ်တန်းကျောင်းသားကလေးတယောက်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အဖိုးဦးလာငိမ့်အဖွားတော်မူလူနဲ့အသက်15နှစ်အရွယ်ခုနှစ်တန်းကျောင်းသားမောင်ကျော်ဟူးတို့ကိုစစ်တပ်ကတတ်ခဲ့တယ်လို့ဖေခုံပြည်သူ့ကာကွယ်ရေးတပ်တပ်ရင်းနှစ်ကမတ်လ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်မတ်လ12ရက်နေ့မှာရှမ်းကရင်နီနယ်စပ်မိုးပြဲအရှိဖက်ကန်းရှိတောင်ပေါ်စစ်ဘေးရှောင်တနေရာမှာစစ်ကြောင်းထိုးလာတဲ့တပ်မတ်66ကနေပြီးတပ်ကြီးရွယ်အိုနဲ့ကလေးတချို့ကိုဖမ်းဆီးကာလူသားတိုင်းအဖြစ်အသုံးပြုတာတွေရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖမ်းဆီးထားတဲ့စစ်ရှောင်ပြည်သူတွေထဲက3ယောက်ပြစ်တက်ခံရပြီးတချို့ပြန်လည်လွတ်မြောက်ခဲ့တယ်လို့စစ်ရှောင်တွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းရောင်ရွှေမြို့နယ်မှာထောင်ပေါက်မှုဖြစ်ပွားခဲ့ပြီးထောင်ပိုင်းများရဲ့ပြစ်ခတ်ရိုက်နှက်ဖျန်းစီးမှုကြောင့်အကျဉ်းသားတယောက်ဒေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီဖြစ်စဉ်ဟာမန္တလေး14ရက်နေ့ကဖြစ်ပွားခဲ့တာပါအကျဉ်းသားတွေဟာထတ်ဆောင်ရဲ့လက်ရန်လေကားတွေကိုဖျက်ဆီးအိတ်ဆောင်ဆောင်ကိုရိုက်နှက်ပြီးအုတ်တိုင်းကျော်ထွက်ပြေးသွားတာဖြစ်တယ်လို့စစ်တပ်ပိုင်းမြန်မာအတန်နဲ့ရုပ်မြင်သံကြားကလည်းတရားဝင်ကြေညာသွားခဲ့ပါတယ်တောင်ကြီးမြို့နယ်တောင်လေးလုံးထောင်နဲ့နေဆက်သူတယောက်ရဲ့ပြောပြချက်ထောင်စုပူမှုဖြစ်ပြီးနောက်အမျိုးသားနှစ်ထပ်ဆောင်တစ်ကအကျဉ်းသား15ယောက်လောက်ကအုတ်တိုင်းပေါ်ကတဆင်ကြော်တက်ကထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့အားလုံးကိုပြန်ဖမ်းမိထားတယ်လို့ပြောပါတယ်
ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုမတ်လ14ရက်နေ့ကမြကြီးနားထောင်တွင်တရားရုံးကနေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ9နှစ်ကကြီးနဲ့ထပ်တိုးဆွဲချက်တင်လိုက်တယ်လို့နီးစပ်သူတွေကပြောပါတယ် NUG တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တရားဆွဲဆိုထားတဲ့အကြမ်းဖက်မှုပုံမှ9နှစ်ကကြီးကိုဆွဲချက်တင်လိုက်တာလို့ပြောပါတယ်ဒေါက်တာကလမ်ဆမ်ဆွန်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ4ရက်ကမန္တလေးအပြည်ပြည်ဆိုင်ရာလေစိတ်မှစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဆရာဖကဖမ်းဆီးသွားခဲ့တာဖြစ်ပြီးသူ့ကိုဆွဲဆိုထားတဲ့အမှုသုံးခုထဲကပုံမှန်905ကကြီးမတရားအတင်းဆက်တယ်မှုအဥပဒေပုံမှန်ဆက်ခွန်တစ်တို့ကိုလည်းဖေဖော်ဝါရီလ28ရက်နေ့ကဆွဲချက်တင်ထားပါတယ်
ချင်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကစစ်အင်အားအလုံးအရင်နဲ့စစ်ကြောင်းခြေတက်လာနေပြီးချင်းကကွေတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမတ်လ9ရက်နေ့9ရက်နေ့တွေမှာတန်ချက်က2စီးအပါဝင်ကားအစီး30ကျော်နဲ့ကလေးမြို့ကနေချင်းတောင်ကိုတက်လာခဲ့တာဖြစ်ပြီးမတ်လ17ရက်နေ့ကစလို့ကလေးဖလန်ကားလမ်းမပေါ်မှာချင်းကကွေတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်မတ်လ17ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်က6ယောက်သေဆုံးပြီး21ယောက်ဒဏ်ရာရရှိခဲ့တယ်လို့ချင်းကကွေတပ်ဖွဲ့တစ်ခုဖြစ်တဲ့ CDMC ရင်းကထုတ်ပြန်ပါတယ်စစ်ကောင်စီတပ်နဲ့ချင်းမျိုးသားကကွေတပ်ဖွဲ့ CNDF တို့ဟာလည်းမလ14ရက်နေ့မှာဗားလုံနဲ့ထင်းရှုစခန်းကြားမှာတနေကုန်နေပါတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်
မွန်ညညရေးပါတီ MUP အနေနဲ့စစ်ကောင်စီရဲ့ပြည်ထောင်စုရေးကောက်ပွဲကော်မရှင် UEC မှမတ်လ15ရက်နေ့က ในงานยิปาร์ตี้ที่ทางเขมรปงเดนไลปิลูปะโฮลงมือสองเผยเวนดรปัญญาอังมูกะเปียววาเรถ้าเปลี่ยนกายินปีเนเชกะเอ็มยูพีปาร์ตี้กูเลในงานยิปาร์ตี้เอพเช่มาจากเคนสแลมมาปงเดนรับผู้ชีเวเมยังกงปะโกเนตันเน้นไต่ได้กะเอ็มยูพีปาร์ตี้กะรอมาปงเดนผู้มาพิจารณาเชนีเรมาชินีเดลุสุบาเรและชีเฉิงที่ในงานยิปาร์ตี้เอพเช่ยุ่ยกับเวกอมเชมามาปงเดนชอบทาร์เรปาร์ตี้บองนัสตาปาร์ตี้ชินีบีพีปีทองสุดวันลงสิยงเมปาร์ตี้กะงาปาร์ตี้ชินีบาร์เร
ยักษ์ขันปีเนมาออมยูเนมาเจ้ามิวมิวจองยันนาทาเคเรยักษ์ขันยินจิมูสัญญาปีปีญาปีเตนันดุยโกเมฆาลีนยองปราฮิตาลุงเอติงกะมัจจามีเปียนเลเตนจารอมาผิดบาร์เรยักษ์ขันปีมาตะเฉิงกะทงกาเคเรงะซวยอกะดงอกะริฮามันออมจ้นมาเปี่ยวกวยลุนีบาผิดนีบีลุมิวชายินจิมูริลวนมูรามะคันยองมันออมจ้นตะคู่ลงมาชีเรจี้ยัวริมาเอบิลา25ยะนีกะซาบีเตนจาปีรอมาผิดเดลุเปลี่ยนใจตาวันคันกูมินเทซอก็ပြောပါတယ်ยัวตยัวကို3ယောက်နှုံးနဲ့ဆရာဖြစ်တင်နာပေးဖို့စီစဉ်နေပြီဖြစ်ပြီးတင်နာအတွက်ကုံကြစိတ်ကိုတော့နိုင်ငံတကာရောက်ရခိုင်လူမျိုးတွေနဲ့ဖွဲ့စည်းထားတဲ့ရခဝနငွေပရိတာအသင်းကထောက်ပံ့သွားမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စပ်ပင်လောင်းမြို့နယ်နန်းနင်းရွာမှာတန်ဃာတော်တွေအပါဝင်ရွာသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကလူထုကိုပြစ်မှတ်ထားတဲ့စစ်တပ်ရဲ့ရက်စက်မှုလုပ်ရဖြစ်ကြောင်းရှမ်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ဒီကြောင်းကိုတော့နမ်မဟောင်ကနေစူးစီးတင်ဆက်ထားပါတယ်
မတ်လ17ရက်နေ့ကပင်လောင်းဖယ်ခုံကျမ်းမှာရှိတဲ့နှမ်နေရွာဖက်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာနေရကနေစစ်တပ်ကဝင်ဟင်ကနေရောမြေပြင်ကနေပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်ဘလူကနှမ်နေရတောင်ပွန်ကဝနှမ်နေရအမ်အဲ့
စစ်တပ်ကလေနဲ့ပြစ်ခတ်တယ်ရွာရဲအိမ်လေးမိလောင်နေတယ်ဘဝကလုံချုံမှုလုံးဝမရှိတော့ရွာသားတွေထွက်ပြေးတင်းဆောင်နေရတယ်စိတ်မကောင်းလို့တညလုံးအောင်ငိုနေရတယ
်နှမ်နေရွာဟာရှမ်းပအိုးနဲ့ကယင်းနီတိုင်းသားတွေပေါင်းပြီးနေထိုင်တဲ့အိမ်ခြေ300ကျော်ရှိတဲ့ရွာဖြစ်ပါတယ်စစ်တပ်ကပစ်ခတ်လို့နေအိမ်တစ်ဝက်လောက်မိလောင်ပျက်စီးခဲ့ရပြီးရွာသားတစ်ဝက်ကျော်ကလည်းနေရကနေစွန့်ခွာပြီးဘေးကင်းတဲ့နေရာတွေဖက်ကိုထွက်ပြေးခေါ်လုံခဲ့ရပါတယ်ရွာသားတချို့ပုံကြီးကြောင်းတဲ့ခိုလုံနေကြစဉ်စစ်တပ်ကရွာထဲကိုဝင်လာပြီးအယောက်30နီးပါးကိုပစ်တတ်ခဲ့တယ်လို့နှမ်နေရွာသားကရှမ်းနယ်ဗမာစကားရောနှောပြီးအခုလိုပြောပါတယ
်။ပြန်ပြီးတန်းစီပြီးတော့ပစ်တတ်သွားတာမှန်လက်ပြင်းဦးခေါမွေခေါအောင်နှုတ်ဟဲ့ခေါအောင
်နန်ရံပက်မနာမှုခိုင်းပြီးနောက်ကျောကနေတနက်နဲ့ပစ်ခတ်ခဲ့တာနန်ရံမှာကြည်ဆန်တွေကြီးပဲတော်တော်ရက်ဆက်တယ်တန်ခါ3ပါးပါတယ်စစ်တပ်နဲ့ဒူဘိုပြည်သူစစ်တွေပါတယ
်ဒီလောက်ရကစစ်ရာဇဝမှုမြောက်တယ်လို့ KNDF ကထုတ်ပြန်ထားပါတယ်ပအိုးအရက်ဖက်လူမှုအဖွဲ့အစည်းကလည်းအခုလိုရွာသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာဟာစစ်ရာဇဝမှုလူသားဖြစ်မှုကိုစန့်ကျင်တဲ့ရာဇဝမှုကိုကျူးလွန်နေကြောင်းနဲ့ဒီအပေါ်ပြင်းထန်စွာရှုတ်ချကြောင်းမတ်လ14ရက်နေ့ကထုတ်ပြန်ပါတယ် SRF ရှမ်းလူအခွင့်အရေးမှန်နိုင်ကလည်းစစ်ရာဇဝမှုမြောက်တယ်လို့လည်းရှမ်းပါတာစကားနဲ့အခုလိုသုံးသပ်ပါတယ
်ควรเปลี่ยนอันที่ไฮสุดแล้วเนาะแห่งนี้มันเป็นในพื้นที่อัน
ตะแก้กูเยสะเตโลยะผิดเด้สิยะสมุมุหมี่ยวเด้ยัวต้าฤกูปิ่มาท้าไรกูเยสายโพไตต้นโลบาเด้
ဒီဖြစ်စဉ်မှာ KNDF ဖက်ကရွာတွေကိုမီးရှို့တာရွာသားနဲ့တန်ဃာတော်တွေကိုတတ်ဖြတ်တာဆိုပြီးပအိုးပီတုစစ်အဖွဲ့ PNO PNA ကမတ်လ15ရက်နေ့ကတောင်ကြီးမြို့မှာဆန္ဒပြခဲ့ကြပါတယ်
မြေချောင်းနေပေါ်မှာတည်ဆောက်မဲ့အကြီးစားရေအားလဲစစ်စီမံကိန်းတွေအပြင်ဆက်ရန်ညားကြီးတွေနဲ့ရွှေတူးဖို့နေမှုတွေကမြဝမ်းဒေသမှာရှိတဲ့တဘာဝပတ်ဝန်းကျင်နဲ့ပြည်သူတွေအတွက်စိုးကျိုးတွေဖြစ်စေတယ်လို့အပီပီဆိုင်ရာမြေချောင်းများနေမှာလေးလံစောင့်ကြည့်နေသူတွေကဆိုပါတယ်လက်ရှိကချင်ပြည်နယ်မြေဆုံဒေသမှာလည်းအရာဝတီမြစ်လယ်အထိရွှေတူးဖို့နေမှုတွေကြောင့်မြစ်လယ်မှာတဲတောင်တွေထွန်းတဲ့အခြေအနေတွေဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်ဒီကြောင်းကိုတော့ကျွန်မအမီယန်နေတင်ဆက်ပေးပါမယ်မြစ်ဆုံတဲ့အနီးတစ်ဝိုက်မှာရွှေတူးဖို့နေမှုတွေကြောင့်အေယာဝတီမြစ်ထဲကတဲတောင်ပြင် area ပိုကျယ်ပြန့်လာပြီးရေလမ်းကြောင်းပြောင်းလဲမှုတွေရှိလာနေပြီလို့ဒေသတွင်းကကချင်ပြည်သူတယောက်ကပြောပါတယ
်ဟုတ်ကဲ့ဒီဘက်ကူးလို့တောင်မရမလို့ဖြစ်တယ်မြစ်ကလည်းအေယာဝတီမြစ်ကလည်းအဲ့လိုမျိုးဖြစ်တော့အဲ့ဒါကပဲတုံးလေးစီဒီလိုရွှေတူးတာညာလာတော့သူကအေးတောင်ပြင်ညာသွားတယ်အင်းရေလမ်းကြောင်းကြီးဝဲသွားတယ်ဆိုတာအဲ့ဒါပဲပေါ့
Lashima, Bala Mintin, Nikuda, a tama, she, a yari, me, you, the shawne, nisong, a tap, Malika, tau niari, ma, long and shinji rega, said zirin, and niyam of their shri, dupo nirare, go, low sound nijar, elo, mitanam, you can regap, your bari, said aga anama, thinking a tama, yari, me, you, the shaw, shri, dupo muri, she gave me a kula, musuyake, bulu, didagan, we have your bari.
นะท่านน่ะเสร็จตะคู่เนี่ยอานาเต็งหมู่หนอกไปมาเสร็จยันยาจีฤเนี่ยเตย้าหมอเวชวยตุ้พ่อมูฤกะปูพี่รอมะปะลาปีพุทธะโอสุมราพวงอสาชื่อเดตฤอธิชวยตุ้พ่อณีจาเรลุเดตกันเดียวกะเปียวบาเรใต้ดิลุลงเนี่ยจาเรกันนะปียอกงยอมีญาณีโยมีช่องอีอันตะคู่มะจันดอกกูมีมาชูๆลาเรไอ้ดิบาปูมาชูลาเลยสิงาเนาะดิยันยาจีฤเนี่ยชูลาปูชูลาเร
นี่ตรงเนี่ยนี่ตรงเนี่ยอัจฉนามาเราชื่อตัวเราเองนี่ตะกูตัวอ่ะว่าเป็นคอรีเนี่ยเสร็จยันดีอาเสร็จไม่ได้มีมีผู้ชวยตุ้พ่อมูฤจองไอ้ยาวรีเนี่ยเข้าฉอกลาได้อะเพียงเยไอ้ยาวมาเปียงลาได้ไอ้ตัวเม็ดกูอหมี่ปุ๊บพี่รอชอกพุยซ้าตอกณีจาได้เดต้ากันฤกูอะแค่ๆปูพี่รอผิดสีเด้ลูกสุบาเร ကချင်ဒေတာခံတွေအနေနဲ့ဒီရွှေတူးဖော်မှုတွေကိုစစ်ကောင်စီလက်အောက်ခံပြည်နယ်ကောင်စီတာဝန်ရှိသူတွေဒေတာအတွင်းမှာရှိတဲ့ KIO
ရှန်ကိနီနေဆာဆစ်ဆောင်စခန်းတနီယာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကအသက်80ကျော်အရွယ်အဖိုးဖွားနှစ်ယောက်ကိုမိရှုတပ်ဖြတ်သွားပါတယ်။တိုက်ခါရော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကိုမိဂျီနာထောင်တွင်တရားရုံးငန်း၏အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေပုံမှာ50နှစ်ကကြီးနှင့်ထပ်တိုးဆွဲချက်တင်လိုက်ပါတယ်။
ตอนนี้เนี่ยคุณน้าเสียงนี่เกิดจากอะไรก็เนื่องจากเดต้าตอนนี้ตัดเส้นทางด้วยกันเนี่ยอพยพเส้นเต็มเส้นไปนี่เลยตอนนี้ตัดเส้นรอบไปที่ป่าเลยแล้วตัดเส้นแบบสีเส้นมาเป็นส่งใจเอามาชวนจะมาอามีบ้างถ้าเกิดตอนนี้เดต้าก็อพยพเป็นเดตัดเส้นเลยดีกว่าสุดที่เต็มไปเลยตอนนี้ตัดเส้นรอบสีเส้นก็ชิชูน่าต่อตาเสียงเงียบไปป่าเลย
ဒီလနဲ့ဒေတာတွေမှာအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုရုရှားစစ်လေယာဉ်ကနေဂျာဖြတ်ပြီးတော့နှောက်ယှက်တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကကြက်တပရင်းတွေမှာထုတ်ပြန်လိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ရုရှားကာကွယ်ဝင်ကြီးတို့ဆက်သွယ်ပြောကြားကြပြီးနောက်တနေ့မှာပဲအမေရိကန်ဘက်ကဒီဗီဒီယိုကိုထုတ်ပြန်လိုက်တာဖြစ် Soviet Lu MiG-29 jet တိုက် လေယာဉ်တွေလည်းဖြစ်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်ထိပ်သီးခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲအပြီးနှစ်နိုင်ငံဆက်ဆံရေးကဏ္ဍတစ်ချက်ကိုထူထောင်နိုင်ခဲ့တယ်လို့ကြက်တပရင်းတွေမှာကြေညာခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေရဲ့ရက်ဆိုင်နေတဲ့ခီးစဉ်တွေပြန်လည်ပြီးစတင်ဖို့နဲ့ကာလကြာရှည်တင်းမာနေတဲ့ကုန်သွယ်ရေးနဲ့တခြားပြဿနာတွေဖြေလျှော့ဖို့အတွက်သဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံဆွေယိုးနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ရဲ့တိုကျင်းမှာပြုလုပ်တဲ့ရှားပါတဲ့ထိပ်သီးဆွေးနွေးပွဲမှာအခုလိုပြန်လည်ပူးပေါင်းဆောင်ရွက်မယ်အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတိတ်ကိုကြီးမားတဲ့လူသားစာနာမှုဆိုင်ရာအချက်တဲရင်ဆိုင်နေရတာကြောင့်ထိရောက်တဲ့နည်းလမ်းတွေတုံးပြီးတော့ဖြေရှင်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောကြားလိုက်ပါတယ်။အခုချိန်မှာလူသားစာနာမှုအကူအညီလိုအပ်နေသူတွေအတွက်ဒေတာရင်းတိုက်ပွဲတွေကြောင့်အကူအညီတွေရောက်ဖို့ခက်ခဲနေတာဖြစ်ပြီးဒီအကူအညီတွေရောက်အောင်ဖြစ်နိုင်တဲ့မြန်နီလန်အားလုံးကိုအသုံးပြုသွားဖို့လည်းတိုက်တွန်းပါတယ်။ရုံညာဒုက္ခတွေရဲ့နေရပြောင်းရင်မှာကုလသမဂ္ဂအနေနဲ့စံနှုန်း200နဲ့ကျင့်သုံးနေတယ်လို့ပေါက်ကြားလာတဲ့အစိုးရခန်းသားတို့ကကပြောပြီးဗြိတိန်ခြေဆိုင်မြန်မာရေးဆိုင်တဲ့အဖွဲ့က March 16ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
တရင်အချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်မှုအဖြစ်နဲ့ကအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကကိုရဲမော်ကတာဝန်ယူခဲ့ပါတယ်အတန်ပတ်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Bob McLean တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောက်တာချင်းမြန်မာပြည်သူအပေါင်းနဲ့ဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.